မနက်ကမှကိုဗစ် -19 ရောဂါကူးစက်ခံသူဦးရေ8000ဝန်းနီးပါးရှိသွားပြီဆိုတာချမ်းမိုင်နယ်အကသာဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာတွေ့ရပါတယ်။ဒီနေ့မှာနောက်ထပ်တခွဲတီးပြူလူနာ1560ထပ်မံတွေ့ရှိရာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း84882ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်နောက်ထပ်သေဆုံးသူ26ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း1686ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။လုံးဝ24နာရီအတွင်းတက်ခွဲနမူနာ18954ခုကိုစစ်ဆေးခဲ့ပြီးအခုဆိုရင်တက်ခွဲနမူနာပေါင်း96900ကျော်စမ်းသပ်စစ်ဆေးခဲ့ပြီးဖြစ်ပါတယ်။ဒီနေ့မှာဆေးရုံကဆင်းဝင်ရသူ869ယောက်ရှိရာကြောင့်ရောဂါသက်သာပျောက်ကင်းလာသူဦးရေဟာလည်း95633ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ပြည်ပကပြန်လာသူ10ယောက်ပါဝင်စုစုပေါင်းတက်ခွဲအတီးပြူလူနာ1592ယောက်ရှိခဲ့ပါတယ်။ဒီထဲမှာရန်ကုန်တိုင်းက935ယောက်နဲ့အများဆုံးဖြစ်ပြီးမကိုးတိုင်းက208ယောက်နဲ့ဒုတိယမန္တလေးတိုင်းက185ယောက်နဲ့တတိယအများဆုံးဖြစ်သလိုအေရဝတီတိုင်းက131ယောက်ပါဝင်ခဲ့ပါတယ်ခင်ဗျာ။